ါဇာမှာဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးနဲ့ပြည်ပခန့်တွေရောပါသွားစေရင်းနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်အစ္စရေးနိုင်ငံကိုဒီကနေ့ရောက်ရှိနေပါတယ်။ဒီခီးစဉ်တွင်မှာအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟူကာကွယ်ရေးဝန်ကြီးယိုလက်ဂါလက်အပါအဝင်အစ္စရေးထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းဝန်ကြီးအော့စတင်နဲ့တူခီးသွားနေတဲ့အမေရိကန်အကြီးအကဲကာကွယ်ရေးအရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်။တစ်ချိန်တည်းမှာပဲဂါဇာမှာရှိတဲ့အရက်သားတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်အပြစ်ခတ်ရေးဆေးရေးတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့မှမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီလအစောပိုင်းကလုံခြုံရေးကောင်စီရဲ့အဲ့ဒီအပြစ်ခတ်ရေးဆေးတောင်းဆိုချက်ကိုအမေရိကန်နိုင်ငံကဗီတိုအာဏာသုံးပြီးပယ်ချခဲ့တာပါ။ဒီလိုအပြစ်ရက်လိုက်တာဟာဟာမက်စ်တို့အတွက်အကျိုးရှိစီမှာဖြစ်စေတယ်လို့လည်းအစ္စရေးနဲ့အမေရိကန်တို့ကပြောထားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြင်သစ်နိုင်ငံသားရေးဝန်ကြီးကက်သရင်းကယ်လိုနာနဲ့အစ္စရေးခီးစဉ်အတွင်းမှာလည်းဒဇာဂန်တွေကိုများများလွှတ်ပေးရည်ဂါဇာကမ်းမြောင်အတွက်အကူအညီအများပြားရယူပြီးနိုင်ငံရေးဖြည့်ရှင်မှုစီကိုဥတည်သွားနိုင်မှုနဲ့ချက်ချင်းအပြစ်အခက်ရစေးရီကိုတောင်းဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအန်နလီနာဘယ်ဘော့တို့ကလည်းရေရှည်တည်တံ့နဲ့အပြစ်အခက်ရစေးရီဆောင်ရွက်ဖို့တောင်းဆိုကြောင်းဗြိတိန်ထုတ် Sunday Times သတင်းစာမှာဖော်ပြထားပါတယ်ရှင်။